ဒီဘက်ဒေသလူမျိုးတုံးတပ်ဖြတ်မှုတွေလို့ဆိုတဲ့ဖြစ်ရပ်တွေမှာပါဝင်ပတ်သက်တယ်လို့တန်တရားရှိမှုနဲ့တရုတ်သမ္မတဟောင်းကျန်စီမင်းနဲ့တခြားတာဝန်ရှိသူ၄ဦးကိုစပိန်နိုင်ငံတော်တရားရုံးကဖမ်းဝရမ်းထုတ်လိုက်ပါတယ်။မက်ဒရစ်မြို့အခြေစိုက်တရားရုံးရဲ့ဆုံးဖြတ်ချက်မိတ်တူတစ်ခုကိုတရားလိုတဦးစီကနေပင်ကနေမှ VOA ကရခဲ့ပါတယ်။တင်းလာနေကထုတ်ပြန်တဲ့အဲ့ဒီဆုံးဖြတ်ချက်ထဲမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်တွေအတွက်သမ္မတဟောင်းကျန်စီမင်းနဲ့တခြားတာဝန်ရှိသူတွေကိုသက်ဆိုင်ရာအာဏာပိုင်တွေကမေးမြန်းစစ်ဆေးနိုင်ရေးဖမ်းဆီးဖို့ညွှန်ကြားထားပါတယ်။ဆုံးဖြတ်ချက်အထောက်အထားကိုပေးခဲ့တဲ့တရားလိုကတော့ဒီဘက်ထောက်ပံ့ပြုရေးကော်မတီလို့ဆိုရမယ့်အဖွဲ့တစ်ဖွဲ့ပါ။အဲ့ဒီစပိန်အခြေစိုက်အဖွဲ့ဟာတရုတ်နိုင်ငံကတိဘက်လူမျိုးတွေရဲ့အခွင့်အရေးအတွက်စီယုံလုံဆော်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။စပိန်တရားရုံးနဲ့ဆုံးဖြတ်ချက်အပေါ်တရုတ်နိုင်ငံရဲ့တုံ့ပြန်ချက်ကတော့ချက်ချင်းထွက်မလာသေးပါဘူး။အဲ့ဒီလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ဆက်ဆက်ပြီးတရုတ်သမ္မတဟောင်းတူပြတဲ့ဟူချင်းတောင်ကိုအော်တိုဘာလ9ရက်နေ့မှာတရားရုံးကစွဲချက်တင်ခဲ့ပါတယ်။အဲ့လိုစွဲချက်တင်တဲ့အပေါ်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖတ်ဖို့ကြိုးစားတဲ့လောက်ရတစ်ခုအဖြစ်ခေါ်ဆိုပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြစ်တင်ရှုတ်ချခဲ့ပါတယ်ခင်ဗျာ။